ချမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာတရုတ်နိုင်ငံသား၅ဦးတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးလိုက်ပါတယ်။သူတို့တွေဟာမိုင်းပြည့်မြို့နယ်အတွင်းကျေးရွာတရွာကအမျိုးသမီးတယောက်ကိုတောင်းရန်လက်ထပ်ပြီးအပြန်ဝန်တာဘုံဂိတ်မှာစစ်ဆေးတဲ့အချိန်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဖမ်းဆီးခံရတဲ့တရုတ်နိုင်ငံသား၅ယောက်ဟာမြို့သား၄ဦးနဲ့အမျိုးသမီး၂ဦးဖြစ်ပြီးဒီလ၂ရက်နေ့ကကျိုင်းတုံမြို့ကနေမိုင်းလာမြို့အတွားဝန်တာဘုံပူးပေါင်းစစ်ဆေးရေးဂိတ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးပြီးနောက်မှာကျိုင်းတုံမြို့မြို့မရဲစခန်းမှာလူဝင်မှုကြီးကြပ်ရေးဥပဒေအရထိန်းသိမ်းထားပါတယ်။ဒီလိုဖန်ဆီးလိုက်ကြောင်းကိုကျိုင်းတုံမြို့မြို့မရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ဟောဒီနိုင်ငံသားငါ့ဦးကဝန်တော်ဂျိန်းကနေပြီးတော့ဒီလိုဒီဟောပေါ့လူကြောက်တာနေပြီးစစ်ဆေးရတယ်။စစ်ဆေးပြီးတော့သူကသူ့အတွက်လူကုန်ကုမှုနဲ့ပတ်သက်မှုမရှိဘူးဆိုပြီးတော့လောကကအောင်ပြောလိုက်တယ်ဗျ။အားကလည်းလောကနေဒီကျွန်တော်ပြည်ထောက်ခံတဲ့သမ္မတနိုင်ငံသူကဝင်လာတဲ့အတွက်သူတို့ဟောပေါ့လောကအဲ့နဲ့အမှုပွင့်တယ်ဗျ။ဟုတ်ပြီရေသတုံးငားတယ်ဗျ။
ကျောင်းနိုင်ငံသား၅ဦးကိုတရားမဝင်မြန်မာနိုင်ငံအတွင်းဝင်ရောက်နေထိုင်တာကြောင့်1948ခုနှစ်မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးလက်တလောပြဋ္ဌာန်းချက်များအုပ်ဘရေ73မြင်းဆောင်တင့်နဲ့အမှုဖွင့်ထားတာဖြစ်တယ်လို့ကျောင်းနိုင်ငံသားနဲ့လက်ထက်တဲ့မြန်မာနိုင်ငံသူအမျိုးသမီးကတော့တရားမဝင်ဝင်ရောက်သူတွေကိုလက်ခံမှုပုံမှန်73မြင်းဆောင်9နဲ့အမှုဖွင့်ထားတာဖြစ်ပါတယ်မြန်မာနိုင်ငံသူအမျိုးသမီးဟာတရုတ်နိုင်ငံမှာအလုပ်လုပ်ကြနေစဉ်သူနဲ့ချစ်ကြိုက်ခဲ့တဲ့တရုတ်နိုင်ငံသားကလာရောက်တောင်းရလက်ထပ်ယူပြီးအပြန်မှဖမ်းဆီးခံရတာပါသူတို့ကိုစစ်ဆေးရာမှာလူကုန်ကူးမှုဥပဒေနဲ့ညှဉ်းဆဲမှုမရှိပေမဲ့တရားဝင်နေဆက်ဖြတ်ကျော်ခွင့်အထောက်အထားတွေမပါရှိတာကြောင့်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ထိန်းသိမ်းခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတော့မြို့သမီးတွေကိုလူကုန်ကူးတာတွေအဖြစ်များနေပြီးတရုတ်ဇနီးများအဖြစ်ရောင်းစားတာပြည်သစားအဖြစ်အတင်းကျပ်စေခိုင်းတာနှင်းပန်းနှိပ်စက်ခံရတာစတဲ့လူခွင့်ရေးချိုးဖောက်ခံရတာတွေရှိပါတယ်ပြီးခဲ့တဲ့လပိုင်းကလည်းမူဆယ်မြို့လူများသွားလာတဲ့နေရာမှာတရုတ်နိုင်ငံကပြည်သစားခေါ်ယူတဲ့ကြော်ညာစာတွေကတ်ခဲ့တာလည်းရှိခဲ့ပါတယ်ရွှေပြောင်းလုတ်သားတွေနဲ့လူကုန်ကူးခံရသူတွေကိုကူညီဆောင်ရွက်နေတဲ့ကျိုင်းတုံမြို့မော်ကွန်ဒေတာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကတာဝန်ရှိသူမနှင်းသစင်အောင်ကတော့တစ်ဖက်နိုင်ငံကိုအလုတ်သွားရောက်လုတ်ကင်တာပဲဖြစ်ဖြစ်လက်ထပ်ပြီးလိုက်ပါသွားတာပဲဖြစ်ဖြစ်တရားဥပဒေနဲ့အညီသာဆောင်ရွက်သင့်တယ်လို့ပြောပါတယ်
။ကိုဖက်ကမသွားချင်ကိုပါရီတိထားတင်တယ်ဆိုတဲ့သူရဲ့ဥပဒေလည်းရှိတယ်လို့နော်။ကိုကအဲ့လိုမျိုးတရားမဝင်လို့ရောက်သွားတဲ့အတွက်ကိုကဒီလိုမျိုးဒုက္ခတစ်ခုခုကြုံလာတဲ့ခါကျရင်ရင်းရလေတိုင်လို့လည်းမရအောင်လေတော့ဘာလို့လဲဆိုတော့ကိုကဒီကျန်းနိုင်ငံကိုတရားမဝင်တဲ့ခိုးဝင်တဲ့အတွက်ကိုကတွက်လဲဒီတရားမဝင်တဲ့အနေနဲ့ကိုကိုဖမ်းဆီးခံရနိုင်လေပေါ့နော်ဒီအခုလာခေါ်တာကြတော့အဲ့ဒီမြို့ပေါ်အောင်စုတွေမဟုတ်ပဲနဲ့အများပိုင်းဟိုတောင်ပေါ်အောင်စုတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒီတော့မှခြေရွာတွေကဟိုရွာတူတွေလည်းဖြစ်နိုင်တာပေါ့နော်ဒီရင်းရွာတွေမှာဆင်းပြီးတော့မှပြည့်ညံ့တွေနည်းနည်းပြောပြပေါ့နော်အဲ့လိုမျိုးသူတို့ရဲ့ဒီမိသားစုတွေကိုလည်းအသိပညာပေးရမှာပေါ့နော်
လောလောဆယ်မှာတော့မြန်မာနိုင်ငံလူကုန်ကူးမှုတားဆီးကာကွယ်ရေးရဲတပ်ဖွဲ့ကလူကုန်ကူးခံရမှုကနေကာကွယ်ရေးအတွက်အသိပညာပေးလုပ်ငန်းတွေကိုတိုင်းရင်းသားဘာသာစကားတွေနဲ့လက်ကမ်းစာဆောင်တွေဖြန့်ဝေတာဘာသာပြန်ကနေတဆင့်ဆွေးနွေးဟောပြောတာတွေဆောင်ရွက်နေပါတယ်